စကိုင်းတိုင်းဒေသကြီးစစ်ကောင်စီကစကိုင်းတိုင်းဒေသကြီးနယ်မြေတချို့မှာစစ်ကောင်စီကနယ်မြေရှင်းလင်းတွေလုပ်နေတဲ့အတွက်ပလဲမြို့နယ်လက်ပုကန်ကျေးရွာကဒေသခံ3ဦးတပ်ဖြတ်ခံရတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောဆိုပါတယ်မကွေးတိုင်းပေါင်းမြို့နယ်မှာဆိုလို့ရှိရင်လည်းကျေးရွာတွေမိရှုခံနေရပြီးအရသာတည်ဆုံးတာတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကျွန်တော်ကပဲဆက်လက်ပြောပြပါမယ်စကိုင်းတိုင်းထဲမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစီရေးတင်းမာနေတဲ့ပလဲမျိုးနယ်တွေကလက်ပုကန်ကျေးရွာအနီးမှာဇွန်လ23ရက်နေ့ကစစ်ကောင်စီရင်တန်းမိုင်းဆွဲတိုက်ခိုက်ခံခဲ့ရပါတယ်။မိုင်းဆွဲတိုက်ခိုက်ခံရပြီးနောက်စစ်ကောင်စီတပ်တွေဟာလက်ပုကန်ကျေးရွာတဲကိုဝင်ရောက်လာပြီးနယ်မြေရှင်းလင်းတာတွေလုပ်ခဲ့ပါတယ်။စစ်ကောင်စီတပ်တွေပြန်လည်ထွက်ခွာသွားပြီးနောက်ညနေပိုင်းအချိန်မှာတပ်ဖြတ်ခံထားရတဲ့ဒေသခံတပ်ကြီးရွယ်အိုး2ဦးရဲ့ရုပ်အလောင်းတွေကိုတွေ့ရှိခဲ့ရပြီးဇွန်လ14ရက်မနေ့ပိုင်းမှာရုပ်အလောင်းတစ်လောင်းထပ်မံတွေ့ရှိခဲ့ရပါတယ်။စုစုပေါင်းရုပ်အလောင်း3လောင်းတွေ့ရှိခဲ့ရတာပါ။ဒီအခြေအနေနဲ့ပတ်သက်လို့ပလဲမြို့ဒေသခံကာကွယ်ရေးတပ်ဖွဲ့ကတာဝန်ရှိသူတူကအခုလိုပြောပါတယ
်။လက်ပကံနဲ့နှုတ်ခမ်းကမှာမိုင်းဆွဲတိုက်ခိုက်ခြင်းသူတို့ခံလိုက်တဲ့အခါမှာအဲဒါသူလက်ပကံကဝင်နေဝင်ပြီးတော့သူတို့ကိုမလုပ်တဲ့နေကိစ္စရေလုပ်သွားတယ်။ညနေ4နာရီတော့ကစတွေ့ရတယ်။သူ့ပေါ်တဲ့လက်ပကံကအဖိုးကြီးကအသက်80ဝန်းကျင်ပေါ်ပြန်တော့ဟုတ်သူပြတာဆိုင်ကြီးရောက်ရလုံးဝတွေ့တယ်ခင်ဗျာမပြောလာနိုင်ဘူးအဲ့ဒါမှတတ်ထားခဲ့တယ်ဟာနောက်တယောက်လုံးဝဒီနေ့မှတွေ့တယ်ခင်ဗျာ
လက်ပုကန်ကျေးရွာဟာပလဲမျိုးနဲ့6မိုင်ခန်းလောက်သာကွာဝေးတဲ့ကျေးရွာဖြစ်ပါတယ်ဇွန်လ14ရက်နေ့ညနေပိုင်းမှာမြို့ပေါ်မှာရှိတဲ့ပလဲမျိုးနဲ့အုပ်ချုပ်ရေးမှူးရုံးကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်ကောင်စီတပ်သား2ဦးသေဆုံးခဲ့တယ်လို့လည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်သေဆုံးတာနဲ့ပတ်သက်လို့တော့တိကျအတိမပြုတ်နိုင်ပါဘူးမကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းမှာဆိုရင်လဲစစ်ကောင်စီတပ်ကနယ်မြေရှင်းလင်းတာတွေလုပ်နေပြီးကျေးရွာတွေမိရှုခံနေရပါတယ်။ဇွန်လ12ရက်ကပေါင်းမြို့နယ်တောင်ပိုင်းကကျေးရွာ6ရွာမိရှုခံခဲ့ရပြီးအရသားတဦးမိလောင်တေဆုံးခဲ့တယ်လို့ပေါ့ဒေသခံတဦးကပြောဆိုပါတယ
်။လယ်လိုင်းရဲ့ဝက်စုရဲ့မိသားရဲ့ပြီးတော့6ရွာမိသားရောအရင်ဆုံးဆိုတာကျောင်းမိသားကတော့တယောက်ကတော့အိမ်ပေါ်မှာလေပေါင်းကြီးဆိုတဲ့သူကအိမ်ပေါ်မှာပဲသူ့အိမ်ကိုတော့သူကဘာတို့လိုင်းမှမလုပ်ဘူးတော့အိမ်ပေါ်မှာလည်းလောက်မိတ်ဆိုတာမိရှုခံတတ်ခံရတယ်လို့
ပြီးခဲ့တဲ့ဧပြီလတည်းကစစ်ကောင်စီရဲ့စစ်လက်နဲ့ပစ္စည်းတွေတင်ဆောင်လာတဲ့ကားကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကသိမ်းဆည်းလိုက်ပြီးနောက်စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားပြီးစစ်ကောင်စီကလေကြောင်းကနေပါရှင်းလင်းတာတွေလုပ်ခဲ့ပါတယ်။အဲဒီနောက်စစ်ကောင်စီကပေါင်းမြို့နယ်တောင်ပိုင်းကိုနယ်မြေရှင်းလင်းတာတွေလုပ်ခဲ့တဲ့အတွက်ကျေးရွာ20ကျော်ကနေအိမ်အလုံးပေါင်း900နီးပါးလောက်မိရှုခံခဲ့ရပြီးထောင်ထဲချီတဲ့ဒေသခံတွေဟာဘေးလွတ်ရာကိုရှောင်တိမ်နေရပါတယ်။ပေါင်းမြို့နယ်တောင်ပိုင်းကိုစစ်ကောင်စီကအစားအစာစေဝါသယ်ယူခွင့်တင်းကျပ်ပိတ်ပင်ထားတဲ့အတွက်ဒေသခံတွေမှာစေဝါပြတ်လတ်တာတွေကြုံတွေ့နေရပြီးအကူအညီတွေလိုအပ်နေပါတယ်